ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်မှာတိုက်ပွဲကြောင့်ဒေသခံတွေတောင်းချီထွက်ပြေးနေရသလိုစားနပ်ရိက္ခာနဲ့နေရာခိုင်ထိုင်ခင်းအခက်အခဲတွေကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ်။ဒါအပြင်စစ်ကောင်စီကကုန်းလမ်းရေလမ်းတွေကိုပိတ်ထားတာကြောင့်စစ်ပေးဒုက္ခသည်ကူညီတွေအနေနဲ့သွားရောက်ကူညီဖို့ခက်ခဲနေကြတယ်လို့လည်းဒုက္ခသည်တွေကိုကူညီသူတွေကပြောပါတယ်။ပုံနှကျွန်းမြို့နယ်ကစစ်ပေးဒုက္ခသည်တွေအကြောင်းသတင်းပေးပို့ချက်ကိုတော့ကိုစံကျော်ကတင်ပြပေးပါမယ်။
ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကျွန်းမြို့နယ်မှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်တို့ပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့စစ်တပ်ဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ30ကျော်သေဆုံးခဲ့တဲ့အကြောင်းမြို့ခံတွေကပြောပါတယ်။တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ရွာသူရွာသားတွေဘေးလွရွာကိုထွက်ပြေးနေကြတဲ့အကြောင်းဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်။ပုံနှကျွန်းမြို့နယ်ပဒေသာကျေးရွာကအမျိုးသမီးတူကတော့စစ်ကောင်စီတပ်ကတရွာလုံးကိုဒရုန်းတွေလေယာဉ်တွေနဲ့ပစ်ခတ်နေတာကြောင့်ပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကလေးကထွက်ပြေးခဲ့ရတာလို့ပြောပါတယ်။လက်ရှိနေတဲ့ပန်နီလာကျေးရွာကဒုက္ခသည်စခန်းကိုရောက်ဖို့3ရက်လောက်ကြာတယ်လို့လည်းပြောပါတယ
်။လေယာဉ်နဲ့ကိနေစီကကျွန်တော်တွေဆွဲလို့ပြီးကြပါတယ်။လက်မှာ2ညာအိတ်ခါပါတယ်။ပေါ်ချင်းမာလေးတညာအိတ်ခါပါပဲ။ရပိတကေတောက်ရှုပ်တပက်ကန်ရော်မာလေးတညာအိတ်ခါပြီးကေတပိနေခါပါပဲ။အဘအိုအင်ဒီကျင်းတော့တရိတ်ဆိုင်ဒီကိုဥစ္စာကိုစည်စည်ရှိဒီကိုစွန့်ခေါ်လို့လာတာဆိုရဲကျွန်တော်တွေအမြကြီးဝင်ဝင်ရပါတယ်ကျွန်တော်တွေအခုနှစ်ယောက်ချင်းကိုပေကိုပေကိုတော့အယောင်ပန်အပါကြီးလို့အကျွန်တော်တွေနင်းတယ်နဲ့အများစုတုံနေပါတယ
်ပုံနှကျွန်းမျိုးနဲ့ပြက်ခတ်မှုတွေကြောင့်ကြေးရွာပေါင်း20ကျော်ကတောင်းနဲ့ချီတဲ့ဒုက္ခသည်တွေဟာနေရာအတီတကြားမရှိပဲဘေးလွတ်ရာကိုထွက်ပြေးနေကြရဆဲဖြစ်တဲ့အကြောင်းစားဖို့နေရအခက်ကြုံနေရတယ်လို့လည်းစစ်ဘေးဒုက္ခသည်ကူညီနေသူတူကပြောပါတယ
်တောင်းနဲ့ရိတ်ခါကလောလောဆယ်တော့ဟိုရော်တွေကကျွေးတော့ရှိတယ်ဒါပေမဲ့သူတို့လည်းဟိုမခံနိုင်ဘူးသူတထောင်ကျော်ကိုတရက်ကျွေးတာလည်းဟိုလွေတဲ့ကိစ္စမမဟုတ်တာအဲ့ပုံစံမျိုးတွေရှိတယ်သူတို့လည်းခြားဟိုထိုရောမှာတရက်ဒီရောမှာတရက်အဲ့လိုပုံစံမျိုးပြင်းနေကြတယ်ရှိတယ်ကိုသူတို့မှလည်းအဲ့လိုပြေတာမဟုတ်ဘူးဈေးတွေကလည်းတအားခေါင်ခိုင်းနေတာကိုကျဲဦးတစ်လုံးတော်မှ900 600လောက်ရှိတယ်အခု
ဒါအပြင်မြန်မာစစ်တပ်ဘက်ကစစ်ဘေးဒုက္ခသည်ကူညီရေးလုပ်ငန်းတွေကိုကန့်သတ်ထားတယ်လို့လမ်းဘက်ဆက်သွယ်ရေးတွေကိုလည်းပိတ်ပင်ထားတာကြောင့်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲကြုံနေရတဲ့အကြောင်းသူကဆက်ပြောပါတယ
်အခက်အခဲတွေကဆိုရင်တော့ဟိုအခုကဟိုတချို့နေရာတွေတောလာလို့မရဘူးလမ်းဘက်ဆက်သွယ်ရေးတွေဟိုအကုန်လုံးပိတ်ထားတယ်အပုံစံမျိုးတွေရှိတယ်ကိုတချို့ရော်တွေမှာဆိုရင်ဟိုမျိုးနဲ့အလန့်ဝဲတယ်ဒီကလည်းဟိုအနှွေးတွေပို့လို့မရဘူးအဲ့ရော်တွေမှာဆိုရင်အနှွေးတွေမရှိလို့ဟိုမိန်းလေးမမွှေးရဘူးဟိုဒရုန်းတွေနဲ့ပစ်တာတွေရှိတယ်မိန်းမရင်အပုံစံမျိုးတွေရှိတယ်တချို့အကြီးပိုင်းတွေအသက်အကြီးပိုင်းတွေဆိုရင်လူ3-5ယောက်လောက်ဖျက်ထားရတာမျိုးဟိုညာဟိုဆောင်းရတယ်ဆိုတော့အေးတားများတာကိုအပုံစံမျိုးတွေတော့ရှိတယ်ကို
လက်ရှိရခိုင်ပြည်နယ်ကမြို့နယ်တချို့မှာရခိုင်လက်နက်ကင်အဖွဲ့ AA နဲ့စစ်တပ်အကြားနေတိုင်းနီးပါးတိုက်ပွဲတွေဖြစ်ပွားနေပြီးမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေတိုက်လေယာဉ်တွေနဲ့ပစ်ခတ်တာတွေကြောင့်အရဲသားတချို့ထိခိုက်ဒေဆုံဒဏ်ရာရတာတွေလည်းတိုးလာနေတဲ့အကြောင်း AA အဖွဲ့နဲ့ရခိုင်ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့အရဲသားတွေထိခိုက်ဒေဆုံတဲ့ကိစ္စသတင်းထုတ်ပြန်တာမရှိသေးပါဘူးဒါ့အပြင်မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းမှာAA လက်နက်ကင်အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးရွာသားတော်တော်များများကိုဖမ်းဆီးထားတဲ့အကြောင်းရခိုင်ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ
ဒါကတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေကိုကုစံကျော်ပြောပြသွားတာပါ